ဘင်္ဂလားဒေ့ရှ်ကိုထွက်သွားကြတဲ့မွတ်စလင်တွေကိုပြန်လည်ခံမဲ့ကိစ္စဆရာနှစ်နိုင်ငံဤနိုင်မှုနောက်ဆုံးအခြေအနေလေးသိချင်လို့ပါ။အ
ဲ့ဒီနောက်ဆုံးအခြေအနေကတော့နိုင်ငံသားရေးဝန်ကြီးဌာနအတွင်းဝင်သူဥဆောင်ပြီးတော့သွားတာကျွန်တော်မပါသွားဘူး။ကျွန်တော်တို့ဘက်ကလောင်ဝကဘက်ကလုဆောင်ချက်ကတော့ကျွန်တော်တို့ကအဲ့ဒီခြေသွင်းရမယ့်ပုံစံတွေကိုနိုင်ငံသားရေးအတွက်ဆင့်ပို့ထားပြီးဖြစ်ပါတယ်။နောက်တစ်ခါဒီဇန်နဝါရီလပထမပတ်လောက်တည်းမှာတော်ပြီလဲဝဲစခန်းအပြီးတက်မဲ့အနေထားရှိပါတယ်။နောက်ခုရတော့ဒါဟိုဒုတိယပတ်လောက်ဆိုလို့ရှိရင်တော့နည်းနည်းလေးလုံငန်းပြီးတက်နိုင်မယ့်နေရာအနေထားရှိပါတယ်။နောက်စစ်စင်းမဲ့စုဖွဲ့မှုကတော့အားလုံးလုပ်ပြီးဖြစ်ပါတယ်ဆရာ
။ဟုတ်ကဲ့။တခုကလည်းဆရာပြီးခဲ့တဲ့ရက်ကဒါကထရီဘျူးမှာဒီဘင်္ဂလားဒေ့ရှ်အစိုးရအရာရှိတအူးပြောတာတွေ့ရပါတယ်။သူတို့ဘင်္ဂလားဒေ့ရှ်ဘက်ကနေဒီဘက်ကိုပြန်ပို့မယ်ပထမအတုပ်အနေနဲ့ကလူသသိန်းလို့ပြောတာတွေ့ရတယ်ဆရာ။ဆရာတို့ဆိုတော့လေဒီဘက်ကရောအဲ့ဒါဘလောက်ထိဒါလက်ခံဖို့ရည်စီစဉ်ရှိလဲ။ဟိုဆရာတို့ဒီကိန်းကနဲ့ပတ်သက်ပြီးတော့ဘာများဆရာပြောနိုင်မလဲလား
။အခုတတိတော့သူတို့ရှေ့ကအဲ့ဒီဟိုရှောက်လွာတွေဒီလိုကျွန်တော်တို့ရဲ့ဒီတိုက်တွန်းမှုမှမပါဘဲနဲ့မိမိဆန္ဒလျောက်ပြန်လည်နေထိုင်လိုပါကြောင်းရှောက်လွာတွေကျွန်တော်တို့ကိုပြန်ပို့တာတော့တစ်ဆောင်မှမရောက်သေးပါဘူး။အဲကျွန်တော်တို့ကပြန်ပို့တဲ့ရှောက်လောက်ပေါ်မှာဒီပြီးတော့မှအဲကျွန်တော်တို့ရှိမှဘယ်အထောက်ထားမှရှိရှိမရှိရှိသူတို့ဒီမှာနေထိုင်သွားတဲ့အတွက်သူတို့ရှိမှနှစ်ဆင်အဲ့ဒီနေမြေမှာကျွန်တော်တို့ကအိမ်တော်စုစည်းင်းနဲ့ကျွန်တော်တို့ဟိုဓာတ်ပုံတွေနဲ့တွဲရတွဲရရိုက်ပြီးဖတ်တက်တင်ထားတာရှိတယ်။အဲ့ဒီဖက်မှာကွန်ပျူတာရင်းနဲ့ဆစ်လိုက်လို့ရှိရင်ဘာအထောက်ထားမှရှိရှိမရှိရှိကျွန်တော်တို့ရှိမှနှစ်ရှိလမ်းများနေကြတဲ့လူဟုတ်မဟုတ်ကစစ်ဆေးလို့ရပါတယ်။အဲ့ဒီနှစ်ရှိလမ်းများနေကြတဲ့လူအားလုံးကိုကျွန်တော်တို့လက်ခံပါမယ်။အဲ့ဒီမဟုတ်ဖဲနဲ့အစ်စ်တီပါလာတယ်ဆိုရင်တော့ကျွန်တော်တို့ကဆိုတော့ဖို့တင်ပြပြီးတော့ဟိုဘက်တစ်ဖက်နိုင်ငံကိုပြန်အကြောင်းကြားသွားမှာဖြစ်ပါတယ်ဗျ
။ဟုတ်ကဲ့အဲ့ဒီအရာရှိရပဲပြောပါတယ်ဆရာသူတို့စီမှာဒီမွတ်စလင်တွေပေါ့လေဗမာဘက်ကနေဝင်လာတာ8,000ခွဲရှိတယ်လို့ပြောတယ်ဆရာအဲ့ဒါကရောဆရာတို့ဘလို့အတည်ပြုနိုင်မလဲ
အဲ့ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ကတော့ဘာမှမပြောလို့ဘူးကျွန်တော်တို့ရဲ့ယက်တီချက်ကတော့ကျွန်တော်တို့စီမှာအဲ့ဒီနှစ်စဉ်နေရာတွေမှာ1993ခုနှစ်တုန်းကလည်းဒီလိုပြဿနာတစ်ခါဖြစ်ဖို့တော့ကျွန်တော်တို့ပြန်လည်လက်ခံရေးတွေလုပ်ခဲ့ဘူးလေအဲ့ဒီအချိန်ကစပြီးတော့ဒီလိုပြဿနာမျိုးပေါ်ရင်ဖြေရှင်းနိုင်အောင်နှစ်စဉ်တစ်နှစ်တစ်ခါဒီကျွန်တော်တို့ပြည်မမှာအင်တော်စုစင်းလို့ပေါ့ဘူးသူတို့ရှိရအင်တော်စုစင်းနေရဓာတ်ပုံတွေကိုအဲ့ဒီမိသားစုလိုက်ကိုနံပါတ်တွေတက်ပြီးတော့ရိုက်ထားတယ်အဲ့ဒီဓာတ်ပုံတွေအညီအင်တော်စုစင်းနေတနည်းတစ်ခါလှုပ်ထားပြီးတော့အိမ်တိုင်းအိမ်တိုင်းမှာလည်းချိတ်ထားတယ်ကျွန်တော်တို့လက်ထဲမှာလည်းအဲ့ဒါတွေကကွန်ပျူတာထဲမှာရောဒီလေကြာထဲမှာရောရှိတယ်ဒါရင်းနဲ့တက်ဆိုင်ပြီးတော့မှန်တဲ့လူအားလုံးကိုလက်ခံသွားမှာဖြစ်ပါတယ်
ဟုတ်ဒါနဲ့ပတ်သက်ပြီးတော့ပေါ့လေဟိုဆရာတို့ဒီဘင်္ဂလားဒေ့ရှ်အစိုးရနဲ့ဒီမွတ်စလင်တွေကိစ္စဒီပြန်လက်ခံရေးညှိနှိုင်းတာတွေမှာဘာတွေအဆင်မပြေတာတွေရှိတယ်လို့ပြောနိုင်မလဲဆရာ
အဆင်မပြေတာတော့မရှိပါဘူးဗျကျွန်တော်တို့ဘက်ကလည်းဒီခုနကတော့ပေါ့အစတော့ဆိုရင်တော့ဒီကျွန်တော်ရှေ့ထုတ်ပေးထားတဲ့မှတ်ပုတ်တင်ကပြားတမျိုးမျိုးပျောက်ဆုံးသွားတယ်ပျက်စီးသွားတယ်ဆိုရင်ဘယ်လိုလုပ်မလဲဆိုပြီးစိုးရင်ပူပန်မှုတွေရှိရဗျအခုဒါပူပန်စရာမရှိပါဘူးပျောက်ဆုံးပျက်စီးသွားပြီးတော့ဘာကပြားမှပြစရာမရှိပေနဲ့သူတို့ရဲ့လျှောက်လာပုံစံမှာသူတို့ရဲ့ဘူလာလက်ရှိအနေထားနဲ့ဓာတ်ပုံကိုရက်ကပ်ပြီးတော့သူတို့ကိုရေးအချက်လက်တွေအဲ့ဒါကိုရေးအချက်လက်ဆိုတော့မှသူတို့ရဲ့နာမည်တွေသူတို့မိသားစုဝင်ရဲ့နာမည်တွေသူတို့ရဲ့နေရာလိပ်စာတွေသူတို့မွေးနေ့တက္ကသိုလ်တွေဒါတွေထည့်ပေးလိုက်ရုံနဲ့ကျွန်တော်တို့ရှိရဒီအင်တော်စုစည်ရင်းနဲ့ဓာတ်ပုံနဲ့ဒီကွန်ပျူတာနဲ့တက်ဆိုင်ဆက်စစ်လိုက်တဲ့အခါမှာချက်ချင်းအဖြေပေါ်ပါတယ်အဲ့ဒီလိုဖြည့်ရှင်းပေးမယ်ဆိုတော့လည်းကျွန်တော်တို့အကြောင်းကြားပြီးဖြစ်ပါတယ်အဲ့တော့သူတို့ရဲ့စိုးရင်ပူပန်မှုကတော့တက်ဆိုင်ရကပ်ပြားပျက်စီးကျော်ဆုံးသွားရင်ဘယ်လိုလုပ်မလဲဆိုတော့စိုးရင်ပူပန်မှုသူတို့ကရှိတယ်ကျွန်တော်တို့ဘက်ကအဲ့ဒီကိစ္စကိုကျွန်တော်ရှိရရှိတဲ့အင်တော်စုစည်ရင်းနဲ့ဓာတ်ပုံတွေနဲ့ကကူဒါနဲ့တက်ဆိုင်ဆစ်ဆီးပြီးတော့လက်ခံပြီးမယ်လို့ပြောထားပြီးဖြစ်တဲ့အတွက်သူတို့ဆွေးပူပန်မှုတော့ယောပါသွားပါပြီ
။ဟုတ်ဆရာတို့ဒီသဘောတူညီချက်ရဆိုရင်ဇန်နဝါရီလ22 23လဆရာလက်ခံမှာလေ
။22 23မဟုတ်ဘူးဒါအကြမ်းဖက်မှတ်စချက်ပေါ့။အဓိကတော့ကျွန်တော်တို့ရှိကိုရှောက်လာဆာရွက်တွေရောက်တော့မှကျွန်တော်ကစစ်ပြီးတော့မှအတီးပြုချက်ကိုထုတ်ပြန်ပေးမှာဖြစ်ပါတယ်။ရှောက်လာတွေမရောက်ခွင့်နဲ့ကတော့ဘယ်လိုမှလုပ်ဝင်နိုင်ခြင်းမရှိပါဘူးဗျ
။ဘယ်နှစ်စပြီးလက်ခံမယ်ဆိုတာကိုဆရာတို့ဘက်ကဟိုပြောနိုင်ပါပြီလားဆရာ။
အဲ့ကျွန်တော်တို့ကတော့ဘယ်နည်းစာပြီးလက်ခံရမလဲဆိုလို့ရှိရင်ကျွန်တော်တို့ဘက်ကတော့အသင့်ပဲလို့ပြောနိုင်ပါလေကြ။ဟိုဘက်ကဒီ Shallow Society စပို့တဲ့အချိန်ကအဲ့ကျွန်တော်တို့စပြီးလှုပ်ရှားတဲ့နေပဲဖြစ်ပါတယ်။ Shallow Society မရောက်မချင်းကတော့ကျွန်တော်တို့ကအသင့်နေထားတယ်ပဲရှိနေတဲ့နေထားပါ
။ဟုတ်ကဲ့စပြီးလက်ခံရင်တနည်းကိုဘယ်နည်းရောက်နှုံးဆိုတာမျိုးရောဆရာတို့သတ်မှတ်ထားတာတွေရောရှိပါလားဆရာ
။အဲ့သတ်မှတ်ထားတာတော့မဟုတ်ဘူးဗျ။ဒါပေမဲ့ဒီ93ခုနှစ်ကနေ2005အထိလုပ်ခဲ့တဲ့လုပ်ငန်းအတွေ့အကြုံရဒီစခန်းတစ်ခုကိုအဲ့ကျွန်တော်တို့ကခုနလိုပေါ့ဟိုအင်တော်သူစီးရင်တဲ့ဓာတ်ပုံနဲ့သူတို့ရှိမှလည်းဘာအမှတ်သားဆောက်ရဆောက်ရမှမပါတာဖြစ်တဲ့အတွက်အဲသူတို့ရဲ့လက်ရှိဟိုဓာတ်ပုံနဲ့ရှောက်လွာနဲ့ဒါရီယာတိုက်ဆိုင်ပြီးတော့လူကိုယ်တိုင်နဲ့အဲ့လိုအခြေအနေမျိုးကိုကျွန်တော်တို့ကတခါနေဆက်ဂိတ်တီဘူးလာပြီးတော့တရင်ပို့တဲ့ခါမှာတခါထပ်ပြီးတော့ဆက်ရတယ်အခုဆိုလို့ရှိရင်အကျန်းဖက်တွေကိစ္စတွေရှိတဲ့အတွက်အကျန်းဖက်ထဲမှာပါတဲ့ဓာတ်ပုံနဲ့နာမည်ဆေးနဲ့လည်းဆက်ရမှာဖြစ်တယ်နောက်ပြီးတော့ဟိုဆေးဆက်ရမှာဆေးပြန်လည်းဆက်ရမှာဖြစ်တယ်ဒါရီလုပ်ဖို့အတွက်ကိုကျွန်တော်တို့ကစကန်တစ်ခု150နှုန်းလောက်တစ်ရက်ကိုလက်ခံနိုင်တယ်စကန်နှစ်ခုဖြစ်တဲ့အတွက်တနည်းကို300ကျော်လောက်ပြီးမယ်လို့မှတ်ပါတယ်ဗျ
။ဟုတ်ကဲ့။ဟိုဒီလုပ်ငန်းစဉ်တွေမှာဆရာတို့အနေနဲ့ဘာတွေအခက်အခဲတွေရှိနိုင်မယ်လို့ရောပြောနိုင်မလဲဆရာ
။အဲကျွန်တော်တို့ဘက်ကဘာတွေအခက်အခဲရှိနိုင်မလဲဆိုတော့ဟိုအရင်တော့ 1993တော့လာပြီးတော့အနှံတော့အတွေ့အကြုံကပြောမယ်ဆိုလို့ရှိရင်တကယ်တော့ဒီတစ်ဖက်နိုင်ငံလူတွေပြန်လာခြင်းနဲ့ပါပဲဆိုပေမဲ့တကယ်ကြတော့ပြန်မလာခြင်းကြပဲနဲ့အတန်အချိန်ဆွဲတဲ့သဘောရှိပါတယ်အရင်တော့ဒီတသိန်းခွဲကျော်ကျော်လောက်ကိုလက်ခံတာဟို2005ကျမှပဲပြီးသွားတယ်ဒါတော့မှ2400ကျော်လောက်ကဒီနေ့အထိပြန်မလာဘူးအဲ့တော့ဟိုသူတို့ကတကယ်ပြန်လာခံနေကြလို့ရှိရင်အကြောင်းမျိုးပြပြီးတော့ပြန်မလာခြင်းပဲနဲ့အချိန်ဆွဲတာတွေဖြစ်တဲ့အတွက်သူတို့အချိန်ဆွဲတဲ့လောက်ကာလကကြာမြင့်သွားမှာဖြစ်ပါလေဗျ။ဒါကျွန်တော်တို့ရဲ့အတွေ့အကြုံကပြောခြင်းဖြစ်ပါလေဗျ
။ဟုတ်ကဲ့ပါ။ခုနပြေချပေးတာကျေးဇူးတင်ပါတယ်ရှင်။
ကောင်းပါပြီ။ကျေးဇူးတင်ပါတယ်ဗျ။